BBC နဲ့ RFA သတင်းတောက်ဟောင်းဦးစိန်ကျော်လိုင်ဟာ2018ခုနှစ်ဧပြီလ29ရက်မနေ့တနင်္ဂနွေနေ့မှာသူ့ဇာတိတောင်သာဝဲလောင်ရွာတဲ့မှာကွယ်လွန်သွားတယ်လို့တငယ်ချင်းဖြစ်သူသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးဦးတန်းညွန်ဝင်းကပြောပါတယ
်မူလားကလူအောင်နှလုံးရောဂါရှိနှလုံးအဆုတ်ရှင်ထဲထားတယ်လာနေပါတယ်အများကြီးမလျှောက်နိုင်ဘူးအုံးမခံနိုင်ဘူးအခုဖြစ်သွားတဲ့ကိစ္စတော့သူကစီဂျူက over 400ဖြစ်သွားတယ်စီဂျူကတအားတက်သွားတဲ့ခါကျတော့တိုက်နေစီယုံပူတယ်စီယုံရောက်တဲ့ခါကျတော့သူကလုံးဝပြီးဆုံးသွားပြီမနေ့မနေ့ရှင်းနေခွာဆုံးပါအခုကျွန်တော်တို့တောက်လာမှသူရှားတော့မှပါတရခုတင်ပြလာ
ဦးစိန်ကျော်လိုင်းကဒီတည်င်းဌာနမှာလှုပ်လှုပ်တော့နောက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူလှုပ်ရှားဆောင်ရွက်ခဲ့တာတွေအများကြီးပါသူပံ့ပိုးပေးတဲ့တည်င်းအမှန်တရားအောင်လိုက်ပေးတာတွေအများကြီးရှိပါတယ်အခုအစိုးရဖွဲ့နေတဲ့ဒီလိုလူမျိုးတယောက်ဆုံးရှုံးသွားတာဗာများပြောချင်ပါလဲ
သူအကြံပြုတာတွေလည်းအများကြီးရှိတယ်ထောက်ပြတာတွေလည်းအများကြီးရှိတယ်သူကမညမတာပါပဲအန်ဒီအစိုးရဆိုပြီးတော့လေအကောင့်ကြီးတွေလည်းကျွန်တော်တို့မရေးပါဘူးအကောင့်ကြီးတွေလည်းဒီမပြောပါဘူးလူကျေးဇူးတင်တယ်မှန်မြန်ပြောပါရစေ။အမှန်တိုင်းထောက်တာမျိုးအများကြီးလုပ်ပေးပါရစေ။ကျွန်တော်အားရပါတယ်။ဒီပြင်ကျွန်တော်ကိုအများကြီးအကျဉ်းချပေးပါရစေ။တကယ်တော့မညာမတားကိုပြောပါရစေ။ဒီဝီစီရင်းနဲ့ပတ်သက်ပြီးတော့တတိယပြင်နိုင်ငံရင်းနဲ့ပတ်သက်ပြီးတော့သူကလည်းသမားတယောက်အနည်းနဲ့တောင်းကြည့်ဦးမကပါဘူး။လွန်ထွက်နေအောင်လုပ်သွားတာပါ။သူစည်းတွေကျွန်တော်တို့အများကြီးအမှတ်တရဖြစ်ရပါတယ်။အများကြီးလည်းနံမတတ်တာဖြစ်ရပါတယ်။
ပါကေဂျေမူဥတာလိုင်မိခင်ဒေါ်ထွေးစိန်တို့ရဲ့တာဖြစ်သူအသက်66နှစ်ရှိပြီဖြစ်တဲ့ဥစိန်ကျော်လိုင်မှာညီကိုမောင်နှမ5ယောက်ရှိပါတယ်တနင်္ဂနွေနေ့မှာကွယ်လွန်ခဲ့တဲ့သူကိုဒီဝဲလောင်ကဆယ်ရွာတုတ်တန်မှာတနင်္လာနေ့မှာပဲမြင်မြုပ်တကြွခဲ့ပါတယ်